အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးစီစဉ်ကိုစာနာမှုအပြည့်နဲ့ပါကစ္စတန်နိုင်ငံကကူညီမယ်လို့ပြောလိုက်ပြီးအမေရိကန်ဦးဆောင်တဲ့စစ်ရေးအရာချုပ်ကမှုကအာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုဆိုးရွားစေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးခဝါဂျာအစစ်ကပြစ်တင်ထပ်မံပြစ်တင်လိုက်ပါတယ်။တရင်တော့ AS ဂိုးရဲ့တရင်လာကိုဦးဆောင်မှုဝေကတင်ပြပေးပါမယ်ရှင
်။ဒုတိယကတ်တချက်ဒီမှာပဲတာလီဘန်အဖွဲ့နဲ့ဆွေးနွေးဖို့အတွက်အာဖဂန်နစ္စတန်သမ္မတအာရှဖ်ဂါနီရဲ့ကမ်းလှမ်းမှုပေါ်ပါကစ္စတန်နိုင်ငံကသာဝေးနေမှာချီချူးပြောဆိုလိုက်ပြီးစစ်မဲ့ဖြစ်ပွားနေတဲ့အဖွဲ့နှစ်ဖွဲ့ကြားငြင်းငြိမ်းရေးအတွက်စစ်ဆက်ပြုလုပ်မယ်ကြိုးပမ်းမှုတွေမှာလိုအပ်တာမှန်သမျှကိုစေနာအပြည့်နဲ့အကူအညီပေးပါမယ်လို့ကမ်းလှမ်းလိုက်ပါတယ်။ဒီမတိုင်ခင်တည်းကသမရဂါနီကကမကထပြုလုပ်ပြီးတော့ကျင်းပပေးတဲ့ကဘူးလုပ်ငန်းစဉ်လို့အမည်ပေးထားတဲ့နိုင်ငံတကာညီလာခံမှာသူကတာလီဘန်တွေကိုကဘူးမှာရုံးငန်းတစ်ခုလာရောက်ဖွင့်လှစ်ဖို့ကမ်းလှမ်းခဲ့တယ်လို့ကာလကြာရှည်ဖြစ်ပွားနေတဲ့အာဖဂန်စစ်ပွဲအဆုံးတနိုင်မှုအတွက်ကျိုးတင်ကန့်တချက်တွေမှာပဲတွဲဆုံဆွေးနွေးမှုပြုလုပ်ဖို့ဖိတ်ခေါ်လိုက်ပါတယ်။ပါကစ္စတန်ဟာအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုအဖြေရှာဖို့အတွက်စစ်ဆက်ညှိနှိုင်းပေးနိုင်ရေးအမြဲအလေးထားစဉ်းစားနေပါတယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးခဝါဂျာအာရှစ်ကအစ္စလာမဘတ်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
တာလီဘန်ကစားမှုဇာတ်ရာကီဂျိုဘာတာဂျိုပရက်ဇင်ဒက်စတဖာနီကီယိုဟူဆိုင်းဒါယေတ
ာလီဘန်ရဲ့အစ်ကိုအမရအရှက်ဂန်နီကတာလီဘန်ရဲ့ငြင်းငြင်းရေးဆွေးနွေးစကားပြောဆိုကမ်းလှမ်းတာဟာတိုးတက်မှုတစ်ခုဖြစ်ပါတယ်။တာလီဘန်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကနိုင်ငံရေးအဆောက်အုံတစ်ခုနိုင်ငံရေးအင်အားစုတစ်ခုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အာဖဂန်နစ္စတန်ဟာသူတို့ရဲ့တန်းပြီဖြစ်ပါတယ်။ဒါကြောင့်အခုဖြစ်ရဟာကောင်းမွန်တဲ့အရေးတစ်ခုဖြစ်တယ်လို့ခေါ်အားရှိတဲ့လက္ခဏာတစ်ခုအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ထွန်းလာတာဖြစ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးအာရှစ်ကဥရဒူပါတာနဲ့ပြောသွားတာဖြစ်ပါတယ်။ဆလဘီသူကအာဖဂန်အနေနဲ့လိုအပ်မယ်ဆိုရင်ဘလို့အထောက်ပံ့ဘလို့အကူအညီပဲလိုအပ်တည်ဖြစ်ပါစေပါကစ္စတန်ကစီရီးယားအပြည့်အဝနဲ့အကူအညီပေးပါမယ်လို့ကတိပြုပြောကြားလိုက်ပါတယ်။နောက်ပြီးသူတို့အနေနဲ့တခြားနိုင်ငံဖြစ်တဲ့၃ဘွန့်ဆိုင်၄ဘွန့်ဆိုင်ဒါမှမဟုတ်အင်းကြီးချင်းနိုင်ငံတွေဒါမှမဟုတ်ဒေတာဘေးနိုင်ငံတွေရဲ့အကူအညီလိုအပ်ခဲ့ရင်အားလုံးအဆင်ပြေရှိနေပါလိမ့်မယ်လို့အာရှစ်ကပြောပါတယ်။သမ္မတဂါနီရဲ့ကမ်းလှမ်းချက်ပေါ်တာလီဘန်ဘက်ကတော့တရားဝင်တုံ့ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့အာဖဂန်အစိုးရဘက်ကအရင်တုန်းကတွဲဆုံဆွေးနွေးဖို့ကမ်းလှမ်းမှုတွေကိုတာလီဘန်ဘက်ကငြင်းပယ်ခဲ့ပြီးအမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။စစ်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့ဝါရှင်တန်နဲ့ပဲတိုက်ရိုက်စကားပြောချင်ပါတယ်။သူ့တပည့်အာဖဂန်ခေါင်းဆောင်တွေနဲ့တော့မဆွေးနွေးလိုဘူးလို့ပြောခဲ့တာပါ။တာလီဘန်တပုံတွေနဲ့ဟာကွန်နီကွန်ရက်အဖွဲ့ဝင်တွေဟာပါကစ္စတန်ပိုင်နက်ကိုအသုံးပြုပြီးတော့လက်နက်ကင်လှုပ်ရှားမှုတွေဆင်ဆက်မပြတ်ပြုလုပ်နေတာပါ။ပါကစ္စတန်ကတော့ဒါကိုငြင်းပါတယ်။အာဖဂန်နစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေကတာလီဘန်နေဆွေးနွေးပွဲစကားဝိုင်းကိုရောက်လာအောင်သူတို့လုံခြုံစိတ်ချစွာခိုလုံးနေတဲ့နေရာတွေကနေရှင်းထုတ်ပေးဖို့အတွက်ပါကစ္စတန်အစိုးရကိုဖိအားပေးနေကြပါတယ
်။အဲ اس میں اگر کوئی اور پلیٹ فارم کو یوز کرنا چاہیں گے تو سی فری کی یا چار فری کی
پلیٹ فارم میں کون کون نے ہمارا چیک کر رہی ہے اپ کا نسٹ نے ان کے ماں سے نہیں ہے کہ ماں پھر ملا باو ڈیٹا بیس میں نیم نیم ہو گئے سی ملا رہے ہیں ل ုံ گئے 20 کا تے تاں ဆိုရင်ဇီယာကောင်းတဲ့အခြေအနေမျိုးဖြစ်နေတယ်လို့ဝင်းကြီးအာရှစ်ကဥဒဒူဘာသာနဲ့ပြောသွားတာပါသူကပါကစ္စတန်နိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကပဋိပက္ခကိုတရုတ်အီရန်ရုရှားတူရကီစတဲ့နိုင်ငံတွေနဲ့အတူဒေတာဘေးမှာအဖြေရှာဖို့ကြိုးပမ်းနေပါတယ်တမရဂါနီရဲ့တာလီဘန်တွေအပေါ်ကမ်းလှမ်းချက်ဟာလည်းဒီကြိုးပမ်းချက်တွေကတခုအပါအဝင်ဖြစ်ပါတယ်အင်းကြီးချင်းနိုင်ငံတွေနဲ့ဒေတာဘေးနိုင်ငံတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာဖြစ်နေတဲ့ကိစ္စရပ်တွေနဲ့ဓာတ်ရိုက်သက်ဆိုင်နေပါတယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံပြည်ကြီးအေးချမ်းမှုအရေးနဲ့အကြမ်းဖက်ဝါရဇွဲတိုက်ခိုက်ချေမှုရေးကိစ္စတွေပေါ်သဘောထားတွဲလွဲမှုတွေကအမေရိကန်နဲ့ပါကစ္စတန်တို့ရဲ့ဆက်ဆံရေးကိုထိခိုက်စေပါတယ်။ဒါပေမဲ့ပါကစ္စတန်ဟာဒေတာရင်းမိတ်ဆွေနိုင်ငံတွေနဲ့နီးနီးကပ်ကပ်ဆက်ဆံမှုအတွက်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုပြင်ဆင်ပြောင်းလဲဖို့လှုံ့ဆော်နေတယ်လို့ဝန်ကြီးကပြောပါတယ်။ကျွန်တော်တို့အနေနဲ့ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအစဒေးမခံနိုင်တယ်လို့အမေရိကန်ရဲ့တစ်ဆင့်ကလက်ပါစီတဲ့အဖြစ်မခံနိုင်ပါဘူး။တချိန်လုံးကလို့အမေရိကန်ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးလို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးအာရှစ်ကပြောဆိုလိုက်ပါတယ်ခင်ဗျာ။